ရှေ့လာမဲ့သတင်းပတ်အတွင်းမှာစတင်တော့မယ်။အမေရိကန်ပြည်ထောင်စုနဲ့ထိုင်းနိုင်ငံတို့နှစ်စဉ်ပူးတွဲပြီးတော့ပြုလုပ်တဲ့ရွှေမြွေဟောက်စစ်စင်ရေးလေ့ကျင့်မှုအစီအစဉ်မှာမြန်မာစစ်တပ်ပူးပေါင်းပါဝင်မှာကိုအမေရိကန်လွှတ်တော်အမတ်ကြီးကပြင်းပြင်းထန်ထန်ဆောင်ရွက်လိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ချိုးဖောက်မှုတွေကိုကြေကြေပြန့်ပြန့်ကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုအမေရိကန်နဲ့ထိုင်းအစိုးရတွေကဒေတာရင်းစီရေးလေ့ကျင့်မှုအတွက်ဖိတ်ခေါ်တာဟာမှန်ကန်တဲ့လုပ်ရမဟုတ်တဲ့အကြောင်း HRW လူခွင့်ဆောင်ကြည့်ရေးအဖွဲ့ကြီးကလည်းဝေဖန်လိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင
်ဗျ။ဖေဖော်ဝါရီလ23ရက်နေ့ထိုင်းနိုင်ငံမှာစတင်တဲ့ရွှေမြွေဟောက်စစ်စင်ကြီးဟာအမေရိကန်ပြည်ထောင်စုအနေနဲ့နှစ်စဉ်အာရှပစိဖိတ်ဒေတာတွင်နိုင်ငံအတော်များများနဲ့ဒေတာရင်းကြီးမားတဲ့ပူးတွဲစီရေးလေ့ကျင့်မှုအစီအစဉ်ဖြစ်ပါတယ်။အရင်နှစ်တွေတုန်းကမြန်မာနိုင်ငံအနေနဲ့ပါဝင်ခဲ့ပေမဲ့ဒီနှစ်မှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကြောင့်ရိုဟင်ဂျာမွတ်စလင်6,800ကျော်အင်ဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထပ်ပြေးခဲ့ရတဲ့အခြေအနေဟာဒီနှစ်စစ်ရေးလေ့ကျင့်မှုမှာမြန်မာနိုင်ငံပါဝင်မှာကိုအငင်းပွားစရာဖြစ်ခဲ့တာပါမြန်မာစစ်တပ်ကိုပြင်းထန်ထားပိတ်ဆို့အရေးယူမှုတွေတိုးမြင့်မှုအမေရိကန်လွှတ်တော်ကကြိုးပမ်းနေခြင်းအမေရိကန်ဥဆောင်မဲ့ဒေတာရင်းစစ်ရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုယ်စားလှယ်တချို့ပါဝင်မှာကိုဒီမိုကရက်ရောရီပါဘလစ်ကန်ပါတီနှစ်ရလုံးရဲ့ဝါရင်အလွှတ်တော်အမတ်တွေကဝိုင်းဝန်းကန့်ကွက်ထဲကြတာပါRepublican အထက်လွှတ်တော်အမတ် John McCain ကလည်းအခုလိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုကျူးလွန်ခဲ့တဲ့မြန်မာစစ်တပ်ကိုဖိတ်ခေါ်ပြီး American စစ်တပ်နဲ့အတူစီရင်လေ့ကျင့်တာမျိုးမပြုလုပ်သင့်ကြောင်း AP သတင်းဌာနကပြောပါရယ်။အလားတူအောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီမှ American နဲ့မြန်မာစစ်တပ်ဆက်ဆံရေးကန့်သတ်ဖို့အဆိုဥဆောင်တင်သွင်းခဲ့တဲ့ Democrat အောက်လွှတ်တော်အမတ် Patrick Leahy ကလည်းနိုင်ငံတကာဥပဒေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့သူတွေကိုပြစ်ဒဏ်ကကျင်းလို့ခွင့်ပေးတဲ့ချင်းမြင့်မှုမျိုးမလုပ်တင်ကြောင်းပြောပါရယ်အမေရိကန်နိုင်ငံသားရဲ့ဌာနအရှိအအားရေးရာပြောခွင့်ရကက်တီနာအဒမ်စ်ကတော့အမေရိကန်ဥဆောင်တဲ့ရွှေမြွေဟောက်စစ်စင်ကြီးမှာမြန်မာစစ်တပ်ကိုယ်စားလှယ်3ဦးကိုလေလာသူအစ်စ်အနေနဲ့လူသားချင်းစာနာမှုဆိုင်ရာအထောက်အကူပေးတဲ့လုပ်ငန်းတွေတဘာဝဘေးအန္တရာယ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဒေတာရင်းမှာပူးပေါင်းပြီးထိထိရောက်ရောက်ကူညီဆောင်ရွက်နိုင်ရေးထိုင်းနိုင်ငံကဖိတ်ခေါ်ခဲ့တာဖြစ်ကြောင်း VOA ကပြောပါရယ်ဒါပြင်အခုလိုလူသားချင်းစာနာနဲ့တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးအစီအစဉ်တွေမှာမြန်မာအရာရှိတွေကိုဖိတ်ခေါ်ဖို့ဆုံးဖြတ်ချက်ဟာဒေတာဆိုင်ရာသတင်းအချက်အလက်ဖလှယ်ရေးရှင်းတင်ဖို့အမေရိကန်အစိုးရရဲ့စိတ်ဝင်စားမှုကိုရောင်းပြန်ဟန့်နေကြောင်းကက်တီနာအဒမ်စ်ကပြောပါတယ
် The United States supports regional initiatives that build capacity to cooperate in saving lives during
တဘာဝဘေးအန္တရာယ်ကြားရောက်နေခြင်းအသက်ကယ်ဆယ်ရေးမှပူးပေါင်းဆောင်ရွက်မှုစွန့်ရည်ရှင်းတင်ဖို့ဒေတာရင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်ဒေတာရင်းနိုင်ငံတွေအလုံးအတွက်တဘာဝဘေးအန္တရာယ်ဟာလက်တွေ့ရင်ဆိုင်ရတဲ့ကံတမာဆိုးတစ်ခုဖြစ်ပါတယ်မြန်မာနိုင်ငံဆိုရင်လည်းမလွတ်ပါဘူး2008ခုနှစ်နာဂက်ဆိုက်ကလုန်းမုန်တိုင်းကြောင့်ထပ်မံကြီးလူပေါင်းသသိန်းကျော်အသက်ဆုံးရှုံးခဲ့ရတာပါ
ပင်နဂွန်စစ်ဌာနချုပ်ပြောခွင့်ရမရိန်ဒူပိုမူကြီးခရစ္စတိုဖာလိုဂန်ကလည်းရွှေမြွေဟောက်စီရေးလေ့ကျင့်မှုအတွက်မြန်မာစစ်တပ်ကိုယ်စားလှယ်တွေကိုထိုင်းနိုင်ငံကဖိတ်ကြားခဲ့တာဖြစ်ကြောင်းသတင်းဌာနတွေကတုံ့ပြန်ပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းလူခွင့်ရေးချိုးဖောက်မှုတွေအတွက်နာမည်ဆိုးထွက်နေတဲ့မြန်မာစစ်တပ်ကိုဒေတာရင်းစီရေးလေ့ကျင့်မှုမှာပူးပေါင်းပါဝင်ဖို့ဖိတ်ခေါ်မှုဟာမှန်ကန်တဲ့လုပ်ရမဟုတ်ဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ရဲ့ပြောခွင့်ရ John Sipton က VOA ကိုပြောပါတယ်။
The government of Thailand invited Burma, but the United States government.
ဒါရင်းပြရပါမစရောက်ကိုဖိတ်ခေါ်ခဲ့တာဆိုပေမဲ့အမေရိကန်ပြည်ထောင်စုက DC ရေးလေ့ကျင့်မှုအတွက်ပုံကြားစည်အများဆုံးကိုကြားခံတာဖြစ်ပါတယ်။ဒါဆိုမြန်မာစစ်တပ်အရာရှိတွေကိုဖိတ်ခေါ်တာမျိုးမလုပ်ဘူး။အမေရိကန်အစိုးရအနေနဲ့ထိုင်းအစိုးရကိုမြစ်တက်ရက်ခံနိုင်ပါတယ်။ဒီအတွက်ထိုင်းနိုင်ငံကြောင်းဆိုတဲ့အကြောင်းပြချက်ကတော့မှန်ကန်မှုမရှိပါဘူး။
ဒါပြင်ရခိုင်ပြည်နယ်မှာပြစ်မှုတွေနဲ့လူသားတို့ပေါ်ရာဇဝတ်ကျူးလွန်ထားတဲ့မြန်မာစစ်တပ်ကိုကိုယ်စားပြုမဲ့အဖွဲ့ကမြန်မာအစိုးရကဆီလွတ်မဲ့ကိစ္စဟာလုံးဝလျော်ကန်မှုမရှိဘူးလို့လူခွင့်ရေးအဖွဲ့ကမြင်ကြောင်း John Sipton ကဆိုပါတယ်။ရွှေမြွေဟောက်စစ်စင်ကြီးကိုထိုင်းနိုင်ငံမှာ February 23ရက်နေ့ကနေ23ရက်နေ့အထိပြုလုပ်မှာဖြစ်ပြီး2018ခုနှစ်စီရင်လေ့ကျင့်မှုစီစဉ်မှာပါဝင်တဲ့ဒေတာရင်းနိုင်ငံစုစုပေါင်း29နိုင်ငံထဲမှာမြန်မာအပါအဝင်လေ့လာတဲ့နိုင်ငံပေါင်း20ပါဝင်မှာဖြစ်ပါတယ်ရှင်